စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ CDM အကြမ်းဖက်အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်ဆန္ဒပြတာတွေကြောင့်ပုံမှန်9/5အပါအဝင်ဖေဖော်ဝါရီ1ရက်နေ့နောက်ပိုင်းတရားစွဲဆိုခံရတဲ့အမှုတွေကိုသက်ဆိုင်ရာအဖွဲ့အစည်းတွေကိုကြေအေးရုပ်သိမ်းခွင့်လျှောက်ထားနိုင်တယ်လို့သိရပါတယ်။ဒီပေါ်မှာကြေအေးခွင့်လျှောက်ထားသူတချို့ရှိတယ်လို့သိရပေမဲ့ CDM အာဏာဖီဆန်ရေးလှုပ်ထားသူအတော်များများကတော့ဒါကိုလက်မခံပါဘူး။အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။စိုးရဌာနအသီးသီးမှရှိတဲ့နိုင်ငံဝန်ထမ်းအတော်များများကအဲ့လိုစစ်တပ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့အာဏာသိမ်းစစ်ကောင်စီနဲ့မပူးပေါင်းမဆောင်ရွက်ဘူးဆိုပြီး CDM လို့ခေါ်တဲ့အကြမ်းဖက်အာဏာဖီဆန်ရေးလှုပ်ရှားမှုတွေမှာပါဝင်ခဲ့ကြပါတယ်။ဒီပေါ်မှာစစ်ကောင်စီဘက်ကလည်း CDM လို့တဲ့ဝန်ထမ်းတွေကိုအလုတ်ကရက်ဆိုင်တာတွေထုတ်ပြတာတွေလုပ်တယ်လို့တချို့ဆိုလည်းဖမ်းဆီးတရားစွဲခံရတာတွေလည်းရှိပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာတော့အဲ့လိုစစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့လူလူဆန္ဒပြလှုပ်ရှားမှုတွေမှာပါဝင်ပြီးပုံမှန်9/5ကခဆရာရီနဲ့ဖန်းစီတရားဆွဲဆိုခံရတဲ့သူတွေအနေနဲ့သက်ဆိုင်ရာတာဝန်ရှိသူတွေအပေါ်မှာအတနာခံစာတင်ရင်ပြန်လွတ်ပေးတာတွေရှိလာနေတယ်လို့ရန်ကုန်မြို့ကတရားလွတ်တော်ရှိနေတဲ့ဦးကပြောပါတယ်
။ခုမှဒီဟာတွေကတရားရုံးမှာရင်ဆိုင်သေးတွေပေါ့เนาะဒီထောင်မှဥစ္စာတွေကထောင်မှဟာတွေတရားရုံးကနောက်မှာအဲ့မတိုင်ခင်တည်းကဟိုထောင်မှသွားပြီးတော့တက်တဲ့အဲ့အမှုတွေရှိရယ်လေအဲ့အမှုတွေမှာကအတနာခံစာတင်လို့ရှိရင်သူတို့ကရွေပြီးတော့ပေါ့နော်သူ့ရဲ့အမှုအတိမ်တက်ကိုလိုက်ပြီးတော့သူတို့ရုပ်ပြီးတယ်လေသူအဟိုစပြီးဆွဲပြီးဆိုရဲကသိမကြဘူးအာငញ្ញံလဲစစ်တယ်2ယောက်3ယောက်စစ်2ယောက်3ယောက်စစ်တဲ့အချိန်မှာအဲ့လိုမျိုးပေါ့နော်အဲအမှန်အတနာခံစာတင်လို့ရှိရင်သူတို့ရုပ်တယ်အတနာခံစာတင်တယ်ဆိုတာကလည်းဟိုကိုပို့ပါကိုတင်ကျင်တော့တင်ကျင်တော့မဟုတ်ဘူးပေါ့သူတို့ဟလာဟိုတင်လိုက်ပါပါညဆိုတဲ့အမှုတွေမှာသူတို့တင်တာ
ဒီလိုမျိုးအမှုတွေကိုပြန်ရုပ်သိမ်းပေးနေတာတွေကိုအစိုးပိုင်းကလေးကလုပ်ပေးနေတာဖြစ်တယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့အဲ့လိုတရားစွဲရရင်လည်းပတ်သက်ပြီးအမှုတွေပြန်ရုပ်သိမ်းဖို့ကြေးရေးဖို့နဲ့ပတ်သက်ပြီးတော့သက်ဆိုင်ရာတာဝန်ရှိသူတွေရဲ့ထောက်ခံချက်တွေပါရှိဖို့လိုအပ်တယ်လို့လည်းအခုလိုရှင်းပြပါတယ်။ဟုတ်
တယ်အရုပ်ပေါ်ကပါလို့လဲဆိုလို့ရှိရင်အဲ့ဒီမှာစစ်စစ်တယ်လေတင်းရင်တည်းမှာတယောက်နှစ်ယောက်သုံးယောက်လေးယောက်စစ်တဲ့အခါမှာအမှုအတိမ်နဲ့ပေါ်လာသေးလို့ရှိရင်သူတို့ကဟလာဒီမှုတော့ဖြစ်ရင်ရုပ်လိုက်ပါလားအတနာခံစာတင်လိုက်ပါလားဟာလားသတိလူထောက်ခံစာကိုလေလေအဲ့ဒီဥစ္စာကရုံးနဲ့အုပ်ချုပ်ရေးမှုတို့တက်ဆိုင်ရစပါပေါ့နော်သူနေမီကသူတွေကလေထောက်ခံချက်ပေးရမှာပေါ့နော်အဲ့လိုမျိုးဖတ်ချက်ပေးရမှာပေါ့
စီဒီအမ်လုပ်တဲ့ဝန်ထမ်းတွေအပေါ်ဖန်းစည်းတရားစွဲတာတွေတရားစွဲခံရတဲ့သူတွေဘက်ကသက်ဆိုင်ရာတရားစွဲအဖွဲ့အစည်းတွေအပေါ်တောင်းပန်ရင်အမှုတွေပြန်ရုပ်သိမ်းပေးနေရရင်လည်းပတ်သက်ပြီးတည်တော်ဌာနကနေ CDM လုတ်ထားတဲ့ဝန်ထမ်းတူကတော့သူသဘောထားကို VOE ကိုအခုလိုပြောပါရယ်
။905နဲ့ပတ်သက်ပြီးတော့ဆွဲခံထားတဲ့အမှုဆိုတော့ကတော့ CDM သမားတွေကိုဆွဲထားတယ်ဆိုတော့ကတော့အစတည်းကမဖြစ်တဲ့ကိစ္စ။ဝန်ထမ်းတွေအကုန်လုံးကဒီအစိုးရကြီးကတက်လာတဲ့အချိန်မှာရွေးချယ်ပိုင်ခွင့်ဆိုတာရှိရမယ်။ဒီဆိုရနဲ့ပတ်သက်ပြီးတော့မလုတ်ချင်တော့တဲ့အတွက်ကြောင့်မလို့ဒီရုံးဌာနဆိုင်ရာကိစ္စတွေကိုလိုမလုပ်ချင်တော့တဲ့ကြောင့်မူ CDM လုပ်တယ်ဒီ CDM လုပ်သွားတာကဝန်ထမ်းတယောက်ချင်းရွေးချယ်မှုဒါကိုလက်ခံပေးတင်တယ်အဲ့ဒါကိုမှ905နဲ့တရားဆွဲတယ်ဆိုတော့မဖြစ်တဲ့နဲ့ကိစ္စပြန်တောင်းပန်တယ်ဆိုတာကတော့လေတောင်းပန်စရာလည်းမလိုစကြရမဆွဲတဲ့နဲ့ကိစ္စမလိုပြန်လဲတောင်းပန်စရာမလိုအဲရှိပြီးသားအခုဆိုလို့ရှိရင်လေ905နဲ့ဆွဲထန့်ထားတယ်ထောင်ထဲမှာရှိနေတယ်ဝန်ထမ်းလည်းရှိတယ်ဒါပေမဲ့အခုသူတို့ပြောသလိုတောင်းပန်မှပြန်လွတ်မယ်ဆိုပြီးတော့ပြောနေကြတယ်ဒါပေမဲ့အဲ့လိုဝန်ထမ်းနဲ့ပတ်သက်ပြီးတော့လေလွတ်တယ်လို့ဆိုတဲ့သတင်းလည်းမကြားမိသေးဘူးပေါ့နော်ဒါဒါဝန်ထမ်းတယောက်ရဲ့လွတ်လပ်ခွင့်သူပြည်သူတယောက်ရဲ့လွတ်လပ်ခွင့်လို့ပဲပြောရမယ်ပြည်သူဝန်ထမ်းတယောက်ရဲ့လွတ်လပ်ခွင့်ဒီဆိုရဌာနမှာသူလုတ်ချင်လုတ်မယ်မလုတ်ချင်မလုတ်ဆိုတာလေဒီဆိုရဌာနသူလုတ်ချင်လို့လေသူဝင်လာတယ်မလုတ်ချင်တဲ့အတွက်ကြောင့်မလို့လေသူထွက်ပိုင်ခွင့်ရှိတယ်ဒါကိုပဲတည်တည်ပြပြပဲလက်ခံပေးတင်တယ်
နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအတွင်း AAPP ကအခုနောက်ဆုံးထုတ်ပြန်ချက်အရတော့ပြီးခဲ့တဲ့ February 1ရက်နေ့ကစစ်တပ်အာဏာသိမ်းချိန်ကစပြီးနိုင်ငံတော်ဖမ်းဆီးခံရသူ8206ဦးရှိပြီးတော့အိတ်ထဲမှာဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံထားသူ9600ကျော်ရှိနေသေးတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ